ကချင်းလွတ်လပ်ရေးအဖွဲ့ KIU ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီဇော့ဇော်မိုင်ဟာလူကြီးရောဂါနဲ့အောက်တိုဘာ29ရက်နေ့ကရန်ကုန်မြို့အာရှတော်ဝင်ဆွေးရုံမှာကွယ်လွန်သွားပါတယ်။1990ပြည့်နှစ်ပိုင်းနဝဒအစိုးရလက်ထက်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့အပြစ်ခတ်ရစဲရေးသဘောတူညီမှုရယူခဲ့စဉ်တုန်းကသူဟာ KIU အတွက်ဦးဆောင်ပြီးတော့လက်မှတ်ထိုးခဲ့သူတူလည်းဖြစ်ပါတယ်။လက်နက်ကိုင်ကချင်းအဖွဲ့အတွက်မလီဇော့ဇော်မိုင်ဦးဆောင်ခဲ့တဲ့ခန်းခန္ဓာနဲ့ပတ်သက်ပြီးထိုင်းရှိဆိုင် VUE တင်းအောင်မအေးမာကပြောပြမှာပါ
။ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIU ရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီဇော့ဇော်မိုင်ဟာအသက်82နှစ်အရွယ်မှာလူကြီးရောဂါနဲ့ကွယ်လွန်သွားခဲ့တဲ့အတွက်ရန်ကုန်ကနေမြစ်ကြီးနားကိုတည်ဆောင်သွားပြီဖြစ်ကြောင်းသားဖြစ်သူဗဒန်ဇော်ဒူကပြောပြပါတယ်။
ဒီမနက်9:35မိနစ်ပေါ့နော်ရန်ကုန်အာချတော်ဝင်ဆေးရုံမှာသုံးသွားတာပါခင်ဗျာသူတစ်ချက်တစ်ချက်ခေခေရစမ်းတော့အဲ့ဒီအထက်မှာပဲကျွန်တော်တို့ဂါဗနာဌာနကိုတင်ပါပါမယ်ပြီးတော့ရချင်းနားမှာပဲကျွန်တော်တို့ဂျုံပါပါခင်ဗျာ
ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ကိုတည်ထောင်တဲ့သူတူဖြစ်ခဲ့တယ်လို့ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းမှာစီဦးစီးချုပ်တာဝန်ကိုပါပူးတွဲထမ်းဆောင်ခဲ့တယ်လို့ငင်းငင်းရေးကြိုးပမ်းမှုတွေမှာလည်းဦးဆောင်ပါဝင်ခဲ့သူဖြစ်တယ်ဆိုပြီးသားဖြစ်သူဗဒန်ဇော်ဒူကပြောပါတယ်
CIO ကိုပထမဦးဆုံးတည်ထောင်တဲ့ဒီ7th Star Squad ကိုညောင်းတဲ့ကနောက်ဆုံးတက်ရှိကြတဲ့လူတွေဖြစ်ပါတော့ဒီမင်းအစီပေါ့နော်သူကအမှန်သူတာဝန်ထမ်းဆောင်ခဲ့တယ် Co-founder တဲ့တယောက်ပေါ့ CIO မှာသူနှစ်ပေါင်းများစွာဆက်ဆံဆောင်ခဲ့တယ်2000ထဲမှာတစ်ခုနှစ်တည်းတာဝန်ထမ်းဆောင်တယ်1994ခုနှစ်တုန်းကဒီနိုင်ငံတော်အစိုးရနဲ့ CIO နဲ့ဂျင်းချန်ရေးသဘောတူစာချုပ်ကိုလည်းသူကအဲဒီကတော့ကျွန်တော်တို့ CIO ရဲ့ဥက္ကဋ္ဌကတော့ဒီလောကဥက္ကဋ္ဌကြီးဘယ်မှာလဲဆက်ပေါ့နော်သူကတော့အဲဒီကဒီဥက္ကဋ္ဌပေါ့လုပ်ပြီးတော့ဆုံးဥက္ကဋ္ဌကြီးဘယ်မှာဆုံးသွားရဲ့နောက်ပိုင်းမှာလည်းသူကတော့ဥက္ကဋ္ဌအနေနဲ့ဦးစီးပြီးတော့ဒီအချိန်ကြီးနဲ့အရင်တည်းရောက်မှုတော့သူလုပ်ခဲ့တာပေါ့နော်အဲလက်မှတ်ထိုးခဲ့တာတော့သူကြောင့်ထိုးခဲ့တာပေါ့ဥက္ကဋ္ဌနေလုပ်ခဲ့တယ် CS တစ်ဖက်မှာလည်းစီဦးစီးချုပ်နေတယ်သူလုပ်ခဲ့တယ်ဆောင်းနဲ့မှတစ်ခုနဲ့စီလုပ်ခဲ့ပါတယ်ခင်ဗျ
သူဟာစီးရေးအရာကိုနိုင်ငံရေးအရာပါခေါင်းဆောင်ကောင်းတူဖြစ်တယ်လို့လည်းကချင်ပြည်နယ်ဒီမိုကရေစီပါတီကခေါင်းဆောင်ဒေါက်တာတူးကြကဆိုပါတယ
်ဆက်သူပေါင်းတာမြောက်ပါသူစီးရေးစီပေါင်းတဲ့ပေါ်ပါပါ။ဒါကြေရှိနောက်ကြေကျိုးသိနေတော့ပါဗျာ။ဒါတော့ဆက်ကြေမှုဒီဟောက်ကဘာနဲ့ဆက်နိုင်တယ်။ပြောင်းလို့ဖြစ်ခဲ့တာ။ဒါတော့ပြီ။ဒီဥပ္ပေရောနာမည်ပြောအားဆောင်တဲ့လူဟောက်ဆောင်ဒီလိုဖြစ်ပါ။
သူဟာလက်ရှိ KIU ကနေ2000ခုနှစ်မှာအနားယူခဲ့ပြီမဲ့လက်ရှိကာလမှာကချင်ပြည်နယ်အတွင်းမတိမငိမ့်ဖြစ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးငင်းငင်းရေးအတွက်စိုးရိမ်ပူပန်မှုတွေရှိခဲ့တယ်ဆိုပြီးပါဖြစ်သူကဆိုပါတယ
်အခုတော့ငင်းငင်းရေးရဖို့တော့ပဲဒီဒီဘက်မှာလည်းစိတ်ကြေဒုက္ခတွေလည်းနေရပြန်လာဖို့အရေးအဆအနောက်ဆုံးဒီတရားဥပဒေစိုးမိုးရေးဆုံးပေါ့ဗျာပြောလို့ရှိရင်တော့အကုန်လုံးစိတ်တွေကျနာတော့ဒါသူ့ရဲ့အသွင်းထဲကတကယ်ဆန္ဒပ
ါသူဟာ1936ခုနှစ်မှာမြစ်ကြီးနားမြို့မန်ခိန်ကျေးရွာမှာမွေးဖွားခဲ့ပါတယ်1959ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေဘွဲ့ရရှိခဲ့ပါတယ်1963ခုနှစ်မှာတော့ငင်းငင်းရေးဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ပြီးတက်ရင်မှုတက်မဟာမှုနဲ့စစ်ဦးစီးချုပ်စားတဲ့တာဝန်တွေကိုယူခဲ့သူတူဦးဖြစ်ပါတယ်တိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့မြို့သားဒီမိုကရေစီတပ်ပေါင်းစုမာဒတာမှာလည်းဦးဆောင်ဘိုးကော်မတီဖြစ်ပါဝင်ခဲ့တယ်လို့မြန်မာပြည်ဒီမိုကရက်တစ်မဟာမိတ်များအဖွဲ့ချုပ်မှာလည်းဦးဆောင်ကော်မတီဝင်ဖြစ်ခဲ့ပါတယ်ကွယ်လွန်ချိန်မှာတော့လေချောင်းကင်ဆာအသေးစီးချုပ်စားတဲ့လူကြီးရောဂါတွေနဲ့ကွယ်လွန်သွားခဲ့ပါတယ်ရှင်